အာဖဂန်နစ္စတန်နိုင်ငံကာဗူးမြို့မှာဒီကနေ့ဆောင်းပိုင်ပေါက်ကွဲမှုတွေဆက်တိုက်ဖြစ်ရကအနည်းဆုံးလူ10ဦးသေဆုံးပြီးအများပြတ်ဒဏ်ရာရပါတယ်။တထူထူပေါ်ရင်းနဲ့ရေနံဝန်ကြီးဌာနကဝန်ထမ်းတွေအလုတ်သွားကိုစီးနင်းလိုက်ပါလာတဲ့ဘတ်စကတ်စင်းကိုအသေးခံမုန်းကွယ်သမားတူကပေါက်ကွဲတက်ခတ်ခဲ့တာဖြစ်ကြောင်းပြည်ရေးဝန်ကြီးဌာနပြောဝင်ရလက်စလာကမီကပြောဆိုကြတာပါ။တက်ခတ်မှုဖြစ်တဲ့နေရာမှာပဲဒုတိယအကြိမ်ပေါက်ကွဲမှုတစ်ခုလည်းဖြစ်ဖြစ်ပါတယ်။ကာဗူးမြို့ကတက်ခတ်မှုတွေအတွင်းနောက်ဆုံးပြပေါက်ကွဲမှုတွေကျောင်းအားရှိပြီးကေဇင်းဝန်ထမ်းတွေဒင်းတောက်တွေတည်ဆုံးနေရှိတယ်ပါတယ်။နိုင်ငံကျမှာပဲကာဗွန်မြို့ကဂျရာလာဘတ်လမ်းပေါ်မှာကာဗွန်ကွဲမှုတစ်ခုထပ်ဖြစ်ခဲ့ပါတယ်။ဒီကစားရုပ်မြင့်တဲ့ညသတင်းတွေမှာတော့မိသားစုဝင်တွေကိုသက်ဆိုင်ရာဆွေမျိုးသားချင်းတွေကဆေးရုံတွေမှာလိုက်လံရှာဖွေနေတာတွေကိုပြသခဲ့ကြတာပါ။ကာဗွန်မြို့ကတက်ခတ်မှုတွေအတွက်တာလီဘန်တွေကတော့သူတို့လက်ချက်ဖြစ်ကြီးညာထားပါတယ်။ဒီနေ့မှာပဲနန်ကာပြည်နယ်မြို့တော်ဂျရာလာဘတ်မြို့မှာလည်းပေါက်ကွဲမှုတစ်ခုဖြစ်ခဲ့ရမှာမိသားစုတစုတွေကအမျိုးသမီး6ဦးနဲ့ကလေး3ဦးစုစုပေါင်း9ဦးသေဆုံးကြောင်းပြည်နယ်အုပ်ချုပ်ရေးမှူးရုံးကပြောပါတယ်။ပေါက်ကွဲမှုတွေတရားရုံးငါးဦးကတော့စိုးရိမ်စရာမရှိတဲ့အကြောင်းနဲ့ဆေးရုံတောင်ရှိသူတယောက်ကပြောဆိုကြတာပါ။ကဗူးမျိုးတော်ကတက်ခိုက်မှုတွေပေါ်အာကန်ဆန်အမေရိကန်သံမကြီးဂျွန်ဘတ်စ်ကတော့ Twitter လူမှုကွန်ရက်ကနေရှုတ်ချခဲ့ပါတယ်။